ကမ္ဘာတဝန်းမှာ COVID-19 ကူးစက်တဲ့လူဦးရေနဲ့သေဆုံးတဲ့လူဦးရေဟာအရင်ကနဲ့ဆိုင်အင်တမအများပြားလာတာကိုတွေ့ရပါတယ်။တချို့နိုင်ငံတွေမှာလည်းဒုတိယလှမ်းကြောင့်စီးပွားရေးလက်ပတ်မှုနဲ့သွားလာရေးတွေကိုရပ်တန့်ထားပါတယ်။ဘယ်အချိန်ကျမှတာမန်ချင်းတွေကိုရောင်းနိုင်မယ်ဆိုတာမသိသေးပါဘူး။ဒါပေမဲ့အကောင်းဆုံးခံမှန်းချက်အရစိတ်ချတဲ့ကာကွယ်ဆေးတစ်ခုကအများပြည်သူတွေလက်ထက်ကိုရောက်မှသာအရင်တိုင်းပြန်လဲလက်ပတ်နိုင်မှာဖြစ်ပါတယ်။အခုလက်ရှိမှာကမ္ဘာတဝန်းကဆေးထုတ်လုပ်တဲ့ကုမ္ပဏီတွေကကာကွယ်ဆေးအများဆုံးရအောင်ထုတ်လုပ်နေပေမဲ့ဘယ်ချိန်ကျမှအိမ်သားကဆေးရောင်သွားပြီးတော့ COVID-19 ကာကွယ်ဆေးထိုးလို့ရနိုင်တယ်ဆိုတာမသိသေးပါဘူး။ဒါမှဆိုရင်ကာကွယ်ဆေးတစ်ခုထုတ်လုပ်တာနှစ်နဲ့ချီကျပါတယ်။တချို့ကာကွယ်ဆေးတွေဆိုလို့ရှိရင်10နှစ်ကနေ15နှစ်ကြာတဲ့ကာကွယ်ဆေးတွေလည်းရှိပါတယ်။ဒီကြာတဲ့အကြောင်းအရာတော့အများပြည်သူလူထုလုံခြုံမှုကိုစိုးရိမ်တာနဲ့ထုတ်လုပ်ရေးနဲ့ဖြန့်ချိရေးမှာတွေ့ရမယ့်အခက်အခဲပဲပါ။အဲဒါကြောင့်မလို့သိပ္ပံပညာရှင်တွေအစိုးရနဲ့ကျန်းမာရေးဌာနလူတွေအားလုံးပူးပေါင်းဆောင်ရွက်မှသာကာကွယ်ဆေးရလူတွေရှိကိုချုပ်ချုပ်မုံမုံရောက်နိုင်မှာပါ။သိပ္ပံဤအရာကာကွယ်ဆေးတစ်ခုကိုအစနဲ့အဆုံးထိချုပ်ချုပ်မုံမုံထုတ်လုပ်ဖို့အတွက်ဘာတွေလိုရလဲဆိုတာကိုနည်းနည်းပါးပါးလေ့လာကြည့်ကြအောင်။ကာကွယ်ဆေးတစ်ခုရဲ့အယူဆကတော့အတိုကောက်ပြောလို့ရှိရင်ဗိုင်းရပ်စ်အစစ်ခန္ဓာကိုယ်ထဲကိုဝင်လာလို့ရှိရင်တိုက်ခိုက်နိုင်အောင်လို့ခန္ဓာကိုယ်ရဲ့ခုခံအားစနစ်ကိုဗိုင်းရပ်စ်အတုနဲ့အလေ့ကျင့်ပေးတာပါ။ဒီလိုလုပ်ဖို့အတွက်ချဉ်ကပ်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်။အခုမှတော့နာမည်အကြီးဆုံးနည်းလမ်း၄ခုကိုကြည့်ကြအောင်။ပထမနီလန်ကတော့အားနဲ့နေတဲ့ယောဂဘုအစစ်ဒုတိယနီလန်ကတော့ယောဂဘုနဲ့တူတဲ့နောက်ယောဂဘုတစ်ခုနောက်နီလန်နှစ်ခုကတော့ယောဂဘုထဲမှာပါတဲ့ DNA သို့မဟုတ် RNA နဲ့ protein ကိုအသုံးပြုပြီးတော့ခန္ဓာကိုယ်ရဲ့ခုခံအားစနစ်ကိုပြန်လည်တိုက်ဖို့အလေ့အကျင့်ပေးထားတာပါ။တာမန်ဆိုလို့ရှိရင်အခုဒီလေ့လာနေတဲ့အဆင့်ဟာနှစ်နဲ့ချီကျပါတယ်။အခုခေတ်နီးပညာနဲ့အစတုန်းကကိုရိုနာဗိုင်းရပ်စ်နဲ့တူတာကြောင့်ဒီအဆင့်ကအများမြန်လာပါပြီ။လေလာပြီးသွားလို့ရှင်ဒီနီးမျိုးပေါင်းစုံကိုပေါင်းပြီးတော့မှတပြိုင်တည်းကာကွယ်ဆေးတွေထုတ်လုပ်ပါတယ်။အားလုံးထုတ်လုပ်ပြီးတော့မှ preclinical trial ဆိုတဲ့ဆေးကိုစမ်းသပ်တဲ့အဆင့်ကိုရောက်ရှိပါတယ်။ဒီအဆင့်မှာဓာခွဲကမ်းမှာရှိတဲ့ကြွက်ဖြူလေးတွေကိုအသုံးပြုပြီးတော့မှဆေးကိုစမ်းသပ်တာပါ။ဒီကြွက်ဖြူလေးတွေရဲ့ခန္ဓာကိုယ်ရဲ့လက်ပတ်မှုကလူနဲ့80ရာခိုင်နှုန်းတူတာကြောင့်အသုံးပြုတာပါ။ဒီအဆင့်မှာချောချောချူချူနဲ့အန်ဒီယန်ကင်းပြီးတော့အောင်မြင်မှသာနောက်တဲ့အဆင့်တစ်ခုကိုသွားတာပါ။နောက်တဲ့အဆင့်တစ်ခုကတော့ clinical trial လို့ခေါ်တဲ့လူတွေမှာစပြီးတော့စမ်းသပ်တဲ့အဆင့်ပါဒီအဆင့်မှာလည်းအုပ်စုခွဲပြီးတော့ phase 1 2 and 3အဆင့်1နဲ့3လို့ခွဲခြားထားပါတယ်ပထမအဆင့်1ကတော့ phase 1ဒီ phase 1မှာလူအယောက်50ရာနေပြီးတော့တရားကိုစမ်းသပ်ပြီးတော့မှသိပ္ပံပညာရှင်တွေကြည့်တဲ့အချက်လက်ကတော့ဒီကာကွယ်ဆေးရလူတွေအတွက်အန္တရာယ်ကင်းလားနောက်ပြီးလို့ရှင်လူခန္ဓာကိုယ်ရဲ့ခုခံအားစနစ်ကတိုက်နိုင်လားတာမန်ဆိုရင်ဒီအဆင့်ဟာနှစ်နှစ်နီးပါးလောက်ကြာနေပါတယ်ဒီအဆင့်ကိုအောင်လို့ရှိရင်နောက်အဆင့်ကတော့ phase 2ပါ phase 2မှာကသိပ္ပံပညာရှင်တွေကြည့်တဲ့အချက်လက်တွေကဒီကာကွယ်ဆေးကိုဘယ်လောက်သုံးရမလဲဆိုတာကိုကြည့်ပါတယ် dosage လို့ခေါ်ပါတယ်နောက်တစ်ခုကတော့စမ်းသပ်လူဦးရေကရာကြောရှိများလာပြီးတော့ဒီစမ်းသပ်တဲ့လူဦးရေထဲမှာအသက်နဲ့ခွဲပြီးတော့စောင့်ကြည့်နေပါတယ်ဒီအဆင့်အောင်သွားပြီဆိုမှ phase 3ကိုသွားပါတယ်အဆင့်3ဒီအဆင့်3မှာစမ်းသပ်တဲ့လူကြီးဟာတောင်းနဲ့ချီများလာပြီးတော့လူငယ်ကနေပြီးတော့လူကြီးထိခွဲခြားပြီးတော့ကဘာအနှံ့ကလူကြီးနဲ့လူမျိုးပေါင်းစုံမှုစမ်းသပ်တာဖြစ်ပါတယ်။ဒီအဆင့်ကတော့အခက်ဆုံးနဲ့အကြဆုံးအဆင့်ဖြစ်ပြီးတော့မှတာမန်ဆိုလို့ရှိရင်9နှစ်ကနေပြီးတော့10နှစ်ကြာနိုင်ပါတယ်။ဒီအဆင့်နဲ့အားလုံးအောင်မြင်ပြီးသွားတော့မှသိပ္ပံပညာရှင်တွေကအစိုးရနဲ့ပူးပေါင်းပြီးတော့မှဒီကာကွယ်ဆေးအတွက် license ရအောင်ရှောက်ယူရတာပါ။လာရှင်ရပြီးသွားတော့မှဒီကာကွယ်ဆေးကိုအစုလိုက်အပြုံလိုက်လူအများကြီးအတွက်ထုတ်လုပ်တဲ့အဆင့်ရောက်တာပါဒီအဆင့်မှာလည်းကုန်ကြမ်းရရှိမှုအခက်အခဲတွေရှိနိုင်သလိုအရည်သွေးထိန်းချုပ်မှုအတွက်အချိန်လည်းကြာနိုင်ပါတယ်ဝေဖြန့်တဲ့နေရာမှာလည်းအသက်ကြီးရွယ်ဝနဲ့ကျန်းမာရေးဝန်ထမ်းနဲ့မရှိမဖြစ်အလုပ်သမားတွေကိုဦးစားပေးပြီးတော့မှဝေဖြန့်ရမှာပါဒါကြောင့်တာမန်လူတွေစီကိုကာကွယ်ဆေးရောက်ဖို့ကအချိန်အနည်းငယ်ကြာနိုင်သေးပါတယ်